ဒီနေ့ရန်ကုန်တကြံပွဲတော်အတွင်းမှာစီးပွားဖြစ် mandate တွေစောက်ခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။တကြံကာလအတွင်းဖျော်ဖြေကြမဲ့တန်းချက်တွေကိုလည်းကြိုတင်စီစစ်သွားမဲ့သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်။ဒီပြည်စုံကတော့ရန်ကုန်တိုင်းလွှတ်တော်ဝင်အတွင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထားအောင်ကပြပြပေးပါလိမ့်မယ်။
တကြံပွဲတော်အတွက်စီးပွားဖြစ်ရေကစားမန်တက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအတိလိုမန်တက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောတော်တာပ
ါဒီကျင်းပမဲ့မဟာတကြံနှစ်တူပွဲတော်ကြီးမှာစီးပွားဖြစ်မန်တက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရစီကျွန်တော်တို့အခုကျင်းပမဲ့ဒီမန်တက်တွေကိုကျွန်တော်တို့အခုခွင့်ပြုပေးထားတယ်စီမီစီကံ45ခုရှိပါတယ်ဒီ45ရဲ့နံပါတ်44မှာတကြံမတ်တဲ့ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းခြင်းကိုခွင့်မပြုပါတရားဥပဒေအရအရေးယူဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်သေးတာတွေကိုဥပဒေမဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်အရေးယူဆောင်သွားမှာဖြစ်ပါတယ်မတ်တဲ့ဒီအားလုံးမှာအလုံးပိတ်အခန်းကြီးအားလုံးကိုလည်းအရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီပြင် CCTV ကင်မရာတွေနဲ့ control လုပ်သွားမှာဖြစ်ပါတယ
်။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်တက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်တက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်တက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်လာကို match လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့မန်တက်ဆောက်ခွင့်လျှောက်လာ9ဆောင်ပဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။ဒါအပြင်တကြံကာလအတွင်းမှာဖျော်ဖြေကြမဲ့တန်းချက်တွေနဲ့ပတ်သက်လို့လည်းရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးသွားမဲ့သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ
်။တန်းချက်တွေအားလုံးနဲ့ပတ်သက်ပြီးတော့တော့အကြောင်းအရာတိုင်းအားလုံးပေါ်မှာတော့တာဝန်ယူတာဝန်ခံမှုနဲ့ပဲဆောင်ရွက်ကြမှာဖြစ်ပါတယ်။အဲ့ဒီတာဝန်ယူတာဝန်ခံထားတဲ့တန်းချက်တွေအားလုံးကိုကျွန်တော်တို့ဒိုင်းဒေသကြီးအစိုးရဘက်ကနေထိခိုက်မျက်နှာမှုရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်စစ်ဆေးပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကြိုတင်ပြီးကျွန်တော်တို့အတည်ပြုတာဖြစ်ပါတယ်။ကျွန်တော်တို့ကဆရာလုပ်ဖို့ဟာဒီဟာလေးကိုအပေါ်နေဝင်ပြီးပို့လို့ပြောပြီးလို့ပြောဆောင်ရွက်ဖို့အစီအစဉ်မရှိပါဘူး။ဒီမှာတယောက်နဲ့တယောက်နဲ့ရိုက်ခတ်မှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုဖြန့်ပြီးဒီအကောင်းဆုံးဖြစ်နိုင်ဖို့အတွက်ကြိုးပမ်းနိုင်ဖို့အတွက်ဆောင်ရည်ရဲဆိုတာကိုဒီညနေအတိအကျပြောပြပေးရစေ။
တန်ချက်တွေတခြင်းတွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးအနှုန်းတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတခြင်းတန်ချက်စစ်စစ်ကြွမရေးလုပ်ငန်းကုမ္ပဏီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုံးပိတ်ရဲ့ကာလအတွင်းမှာအများပြည်သူတွားလာရေးအဆင်ပြေအောင်အတွက်ကားစင်းရီပို့တိုးပြည့်စဲဖို့ကားကားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်ပြည်သူရင်ပြည်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖျော်ဖြေရေးမန်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါဆောက်လုပ်ခြင်းတဲ့သူတွေဟာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရည်ကစားခြင်းကိုစနစ်တကျသတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခမ်းမဗဟိုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဗဟိုမန်တက်အတွက်ကျပ်သိန်း2000နီးပါးလောက်အကုန်ကြခံဆောက်လုပ်ဖို့ခမ်းမန်ထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါရခင်ဗျာ။